ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမုတ်တုံမှုများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ3သိန်းကျော်လောက်အထိပိတ်မိနေပြီးတော့ရိုဟင်ဂျာဒုက္ခသည်တချို့အပါအဝင်လူ20ထက်မနည်းတင်ဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကဒီနေ့မှပြောလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတသန်းနီးပါးရှိနေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာတနင်္လာနေ့ကစလို့မုတ်တုံမှုအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုတာတွေကြုံနေရတာပါ။ဒီကတော့လည်းဒီပတ်ကြီးကိုကျွန်တော်ကျွန်တော်ရေးဝင်လာတဲ့အချိန်မှာကျမအိမ်မှာကုမဲ့သူမရှိဘဲတယောက်တည်းရှိနေတာပါဒါပေမဲ့ကျမပစ္စည်းတချို့ကိုတော့ဘေးလွတ်ရာကိုရှုနေလိုက်ပြီးအခုတော့ကျမလည်းဒုက္ခသည်စခန်းမှာရှိတဲ့တခြားမိသားစုတစ်ခုနဲ့နေနေရတာပါလေဆိုပြီးဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာတဦးပြောသွားတာဖြစ်ပါတယ်ရေပေးတဲ့အသင့်ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အစိုးရမဟုတ်တဲ့အဖွဲ့တွေကလုံခြုံနေတယ်လို့စခန်းမှာရှိကဒုက္ခသည်တဦးဖြစ်သူဇကီးယားအာမတ်ကလည်း VOA ဘင်္ဂလားဘာသာဌာနကိုပြောပါရယ်ဘေးနားတင်သူတွေကိုစာပြင်ကျောင်းတွေမှာရှိထားပြီးတော့ဓာတ်ပြာနဲ့အဝတ်ထည်ပေးထားတယ်လို့လည်းပြောပါရယ်ဒါပေမဲ့လူအပ်နေတဲ့နေအိမ်အစ်စ်တွေကိုတော့မဆောက်နိုင်သေးပါဘူးဒီဘေးနားတင်နိုင်ခြင်းရှိတဲ့ဒုက္ခသည်တွေအိမ်ကနေထွက်ဖို့ပြောခဲ့ပြီးထွက်သူရှိသလိုမထွက်သူတွေလည်းရှိတယ်လို့ဇကီးယားကပြောပါရယ်အခုချိန်ပြီးတော့မိုးကြီးရွာနေသေးဖြစ်ပြီးတော့ဒုက္ခသည်တွေအတွက်အနေရရှိနေသေးပဲလို့ဇကီးယားကပြောပါတယ်။ Boxers ဘာသာခရိုင်မှာရေပေးကြောင့်လူ 36,000 လောက်ပိတ်မိနေပြီးတော့ကျေးရွာ80ထပ်မနေရင်းမြုပ်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးမမူနာရာရှစ်က AFP သတင်းဌာနကိုပြောပါတယ်။ရေပေးကြောင့်သေဆုံးသူ20ထပ်မနေမှာရင်းကြဒုက္ခသည်6ဦးထပ်မနေပါတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။